သခင်စစ်ပွဲရပ်တန့်ရေးမြစ်ကြီးနားမြို့ကဆန္ဒပြပွဲကိုဥဆောင်ခဲ့ရသူ၃ဦးကိုအတရေပြတ်မှုနဲ့မြန်မာစစ်တပ်ကတရားစွဲဆိုထားတဲ့ကိစ္စဟာကိုယ့်ရဲ့ဆန္ဒကိုမဖော်ထုတ်နိုင်အောင်မြန်မာစစ်တပ်ကချင်းချောက်လိုက်တဲ့သဘောပဲဖြစ်တယ်လို့သခင်ရေးလှုပ်ရှားသူဒေါ်ခွန်ကြာကပြောပါတယ်။စစ်ပွဲတွေရပ်တန့်ရေးတောင်းဆိုနေသူတွေဟာမြန်မာစစ်တပ်တစ်ဖက်ထဲကမကပဲကချင်းလိုပါတောင်းဆိုတာဖြစ်တယ်လို့လည်းဆိုပါတယ်ဝါရှင်တန်ဒီစီမှာကျင်းပတဲ့ပြည်ပရောက်ကချင်းတိုင်းရင်းသားများညီလာခံမှာပါဝင်သူကချင်းငင်းညာရေးကိုရက်ကတာဝန်ခံဒေါ်ခွန်ကြာကိုကိုကျော်အောင်လင်က VOA စတူဒီယိုမှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျာ
အခုတက်မတော်ကနေပြီးသူ့ရဲ့ဂုဏ်သိက္ခာကိုညှိုးနှွမ်းအောင်လုပ်တယ်ဆိုပြီးတော့ဆန္ဒတော်သုံးဦးကိုတရားစွဲတယ်ဒေါ်ခွန်ကြာအနေနဲ့လှုပ်ရှားသူတူအနေနဲ့ဘယ်လိုတုံ့ပြန်နေမှာလဲ
ကျမအနေနဲ့တော့ဒီဟာကျမတို့လှုပ်ရှားတက်ကြွသူများဖြစ်တဲ့ဒီ activist တွေကိုတော့၎င်းပြီးလို့ရှိရင်တော့ဒီကိစ္စမှာလိုက်ပါဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုတော့၎င်းဒါနောက်နောက်အခါမှာဒီလိုမျိုးမိမိတို့ရဲ့ဆန္ဒကိုမဖော်ထုတ်နိုင်အောင်သူတင်ပြီးတော့မှချိန်ချောက်ထားလိုက်တယ်လို့ပဲယူဆတယ်ရှင့်အဲ့တော့တရားစွဲဆိုတာဟာလူ၃ယောက်ကိုဖြစ်တယ်သို့တော်လည်းပဲတကယ်တမ်းချိန်ချောက်ခံရတာဟာဒီလိုကန္တမျိုးမှာပါဝင်နေတဲ့လူအလုံးဖြစ်တယ်လို့ပဲယူဆပါတယ
်တိုက်ပွဲတွေကိုရပ်ဖို့တောင်းဆိုတယ်ဆိုတာတက်မတော်ရဲ့ဂုဏ်သိက္ခာကိုဘလို့ထိခိုက်စေတယ်လို့ထင်ပါလဲခင်ဗျာ
တက်မတော်ရဲ့ဂုဏ်သိက္ခာလို့တော့ကျမမပြောတတ်ပါဘူးရှင်သို့တော်လည်းပဲဒီစစ်ပွဲရတတ်မှုနဲ့ဒီပိတ်မိနေတဲ့အယက်သားတွေဒုက္ခတွေကိုလွတ်ပေးဖို့အတွက်တောင်းဆိုကြတာဖြစ်ပါတယ်ရှင်စစ်ပွဲရလို့ပြောတဲ့အခါမှာတိုက်ခိုက်ရေးမှာပါဝင်နေတဲ့တပ်ဖက်တွေအကုန်လုံးကိုခြုံငုံပြီးတော့မှတောင်းဆိုနေတာကိုတွေ့ရပါတယ်မြစ်တနာမှာဒါမကပဲနဲ့ရန်ကုန်မန္တလေးနဲ့တခြားမြို့နယ်တိုင်းမှာလည်းပဲဒီဆောင်ပုတ်နဲ့ပဲတောင်းဆိုကြပါတယ်ပိတ်မိနေတဲ့ဒီဒုက္ခတွေကိုလွတ်ပေးပါဆိုပြီးမှတောင်းဆိုကြပါတယ်အဲ့တော့ဒီလိုတောင်းဆိုတဲ့အခါမှာပိတ်ထားတာဟာတတ်မတော်ဖြစ်နေတယ်ဆိုပြီးမှဒီ case မှာကတော့ပေါ်လွင်နေပါတယ်ဒါကြောင့်မို့လို့လည်းပဲတတ်မတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်တယ်လို့ပြောတယ်လို့ပဲဆွဆဲခံရတယ်လို့ပဲယူဆပါတယ်ရှင
်ဟုတ်ကဲ့ဒီကချင်စစ်ပွဲကိစ္စရတတ်မှုတောင်းဆိုတဲ့လူတွေကသူတို့တွေဖန်ခံရဲဆိုတာကဥပဒေနဲ့မညီတဲ့ဆန္ဒပြပွဲတွေမို့လို့ဖန်ဆီးတယ်လို့လည်းကျွန်တော်တို့ကြားရပါတယ်ဥပဒေနဲ့ဘလို့မညီညွတ်တာတွေဖြစ်နေလို့လဲခင
်ဗျတရားဥပဒေအရဆိုလို့ရှိရင်ဆန္ဒဖော်ထုတ်မှုဒါမှမဟုတ်လို့ရှိရင်လူစုလူဝေးနဲ့စုဝေးမှုလို့ပြောလို့ရှိရင်48နာရီကြိုတင်ပြီးတော့မှသက်ဆိုင်ရာဌာနမှာအတောင်းကြားလိုက်တယ်ဆိုလို့ရှိရင်ဆက်ပြီးလှုပ်ဆောင်လို့ရတယ်လို့ပြောပါတယ်တိုးတော်လည်းပဲလက်တွေ့မှာတော့တစ်ခါတလေကြာရင်လည်းပဲ48နာရီကြိုပြီးမှအတောင်းကြားရင်ဒါမှမဟုတ်ရင်တစ်လကြိုပြီးအတောင်းကြားရင်လည်းပဲကျွန်တော်တို့လှုပ်ဆောင်ခွင့်မရပဲတားဆီးခံရတာတွေလည်းရှိပါတယ်တရားဥပဒေပေါင်းအတွင်းကနေလို့ပြောလို့ရှိရင်တကယ်တမ်းဆန္ဒဖော်ထုတ်ဖို့အတောင်းကြားတဲ့အခါမှာကာကွယ်ပေးဖို့အတွက်ဒီတိတုရဲတွေကိုစောင့်ရှောက်ပေးဖို့အတွက်တို့ချထားပေးတယ်ဆိုရင်တော့ကျမအနေနဲ့တော့ဒါတရားဥပဒေပေါင်းအတွင်းလို့ပြောလို့ရမယ်လို့ယူဆပါတယ်။သို့တော်လည်းပဲတိတုတွေဘက်ကနေပြီးတော့မှခွင့်ပြုမယ့်ကိုတောင်းဆိုတဲ့ကြိုတင်ကြောင်းကြားတဲ့ဒါကိုခွင့်မပြုဘူးဆိုလို့ရှိရင်တော့တိတုကလည်းသူဖော်ထုတ်ခြင်းနဲ့ဆန္ဒကိုဖော်ထုတ်သွားမှာပဲဖြစ်တယ်။ဒါကိုဥပဒေပေါင်းအတွင်းလို့ပြောရင်လည်းရမယ်ပြင်ပကနေလည်းပြောလို့ရမယ်။သို့တော်လည်းပဲအခုရန်ကုန်မြို့မှာမြင်နေရတဲ့ကိစ္စတွေကတော့ဒီစစ်ပွဲရပ်ပါဒါမှမဟုတ်ရင်တခုခုကောင်းမွန်ဖို့အတွက်ဆန္ဒဖော်ထုတ်တဲ့အခါမှာအမြဲတမ်းဟန့်တားမှုတွေတွေ့ကြုံရတယ်။တချို့တော့ကိုကျင့်တရားနဲ့မညီဘူးလို့ယူဆပြီးမြင်နိုင်တဲ့ဆန္ဒဖော်ထုတ်မျိုးတွေကတော့လွတ်လပ်စွာဆောင်ရွက်နေတာကိုတွေ့ရတဲ့အခါမှာဘယဟာတရားဥပဒေပေါင်းအတွင်းလဲဆိုတဲ့စကားလုံးကိုကျွန်မအနေနဲ့တော့နားမလည်နိုင်ပါဘူးရှင်
ဟုတ်ကဲ့အဲစစ်ပွဲရဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ပေါ့လေမြန်မာစစ်တပ်ကပဲရက်ဖို့တစ်ဖက်သက်တောင်းဆိုနေတယ်ဆိုပြီးတော့ဝေဖန်တာလေကျွန်တော်တို့ကြားပါတယ်ဟိုတကယ်တမ်းတိုက်နေတာကမြန်မာစစ်တပ်တခုလည်းမဟုတ်ဘူးကချင်းစစ်တပ်ကလည်းတိုက်နေတယ်ဆိုတော့တောင်းဆိုမှုတွေကိုယ်တိုင်ကမျှတမှုမရှိဘူးလို့ပြောဆိုတာလည်းရှိပါတယ်ခင်ဗျအဲ့ဒါဟုတ်ပါလား
သူတစ်ဖြစ်ဒီနောက်ပိုင်းမှာတောင်းဆိုတဲ့အခါမှာတောင်းဆိုသူတွေဟာအားလုံးဟာ generalize ဖြစ်ပါတယ်ဥပမာဆိုရင်တော့စစ်ပွဲရက်ဆိုတဲ့ဟာမျိုးတိုက်ခိုက်မှုတွေအားလုံးရက်ပြည်သူလူထုကိုမနှိပ်စက်နဲ့ဆိုတဲ့တောင်းဆိုမှုမျိုးဖြစ်ပါတယ်မြန်မာတပ်မတော်တခုထဲကိုပဲတောင်းဆိုတာမဟုတ်ဘူးဒီတိုက်ခိုက်နေတဲ့အခါမှာအကြမ်းဖက်မှုမှာပါဝင်တဲ့တပ်ဖွဲ့တွေအားလုံးကိုတောင်းဆိုတယ်လို့လည်းကျွန်မအနေနဲ့မြင်ပါတယ်ကျွန်မကိုယ်တိုင်လည်းဒီပုံစံပဲတောင်းဆိုခဲ့ပါတယ်ရှင့်တိုက်ခိုက်ရေးမှာပါဝင်နေတဲ့တိုင်းရင်းတပ်ဖွဲ့တွေအားလုံးဟာမြန်မာတပ်မတော်ဖြစ်စီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်စီပြည်သူစစ်ဖြစ်စီတို့တွေအားလုံးဟာအပြည်ပြည်ဆိုင်ရာဥပဒေတစ်ခုဖြစ်တဲ့ International Humanitarian Law ကိုလိုက်နာကျင့်သုံးပေးရမှာဖြစ်ပါတယ်အဲ့ဒီ International Humanitarian Law ကိုကျော်ဖြတ်သွားပြီဆိုလို့ရှိရင်တော့ဒါပြည်သူလူထုကိုထိခိုက်နေတာဖြစ်တဲ့အတွက်ကြောင့်မြန်မာတိုင်းရင်းတပ်ဖွဲ့ကိုမဆိုတောင်းဆိုရမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကချင်ငင်းငယ်ကိုရက်ကတာဝန်ခံဒေါ်ခွန်ကြာကျူးတင်ပါတယ်